အခုတခါတော့ time back ကမြန်မာတွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါ time မြန်မာနေစာတက်ပြင်းနေမေလမမြို့နယ်ကတစ်တော်ဝင်းတစ်ခုထဲမှာအစာရေစာပြက်လက်နေတဲ့တရားမဝင်နှင်းမြန်မာနိုင်ငံသား12ဦးကိုလူကုန်ကူးသူတွေကစွန့်ပစ်ထားခဲ့တာကြောင့် time နေစာနေကြာသောတက်ကနေပြီးတော့ဖမ်းဆီးခဲ့ပါတယ်ဒီရက်ပိုင်းထဲမှာပဲလူကုန်ကူးသူတွေခေါ်လာတဲ့မြန်မာ73ဦးကိုလည်းဖမ်းမိခဲ့ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲလမမြို့နယ်တဲကတစ်တော်ဝင်တစ်ခုထဲမှာအစာရေစာပြက်လက်နေတဲ့တရားမဝင်မြန်မာနိုင်ငံသား12ဦးကိုလူကုန်ကူးသူတွေကစွန့်ပစ်ထားခဲ့တာပါသူတို့တွေဟာတစ်တော်ထဲမှာအစာမစားရတာ2ရက်ခန့်ရှိပြီဖြစ်ပြီးကင်းလဲ့နေတဲ့ထိုင်းနယ်ရဲစောင်းတပ်ကတွေ့ရှိခဲ့တာဖြစ်တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်ဒီဇင်ဘာလ2ရက်နေ့မှာဖြစ်ခဲ့တာပါဗျထိုင်းနယ်စပ်တပ်ပြည်နယ်မဲလမမြို့နယ်အဲမှာရှိတဲ့ကြီးရွာတစ်ခုရဲ့တစ်တော်ဝင်ထဲမှာမနေ့စောစော9နာရီကျော်မှာကင်းလဲ့နေတဲ့နယ်စပ်ကောင်းတပ်3500ငါအဖွဲ့ကကင်းလဲ့နေချိန်မှာတရားမဝင်မြန်မာလူသား7ဦးအဲ့ဒီတက်တော်ဝင်ထဲမှာပဲတွေ့ရှိပြီးတော့သူတို့ရဲ့ထွက်ဆိုချက်ရသူတို့အစာငတ်ရေပြက်ဖြစ်နေတာနှစ်ရက်ရှိပြီဆိုရဲကြောင်းလူမောင်ခိုးလူပွဲစားသူတို့ဆွတ်ပြစ်ထားတယ်ဆိုရဲကြောင်းနေသားတော့တဲ့သတင်းထုတ်ပြန်ရေးဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ဗျာ
ဒီရက်ပိုင်းမှာပဲမဲလမမြို့နယ်ထဲမှာပဲသတင်းကြိုတင်ရထားတာကြောင့်လူကုန်ကူးတဲ့ကားကိုထိုင်းရနာပိုင်းတွေကပိုက်ဆိုင်တိုက်လိုက်လံရှာဖွေဖမ်းဆီးခဲ့ရမှာကားနောက်ခန်းထဲမှာဖွက်ပြီးတော့လိုက်ပါလာတဲ့မြန်မာ73ဦးကိုနေကြဆောင်တက်ကပဲဖမ်းမိခဲ့တယ်လို့ဆိုပါတယ်။အဲ
ထိုင်းနယ်စပ်မှာလူပွဲစားဆွန့်ပစ်တဲ့တရားမဝင်မြန်မာလူသား73ဦးကိုထိုင်းနယ်ကြဆောင်တက်ကဖမ်းဆီးလိုက်ပါတယ်။ဖြစ်စဉ်ကတော့နိုဝင်ဘာလ29ရက်နေ့တုန်းကအမှတ်34ထိုင်းနယ်ကြဆောင်တက်ကနေပြီးတော့တက်ပြီနဲ့မြောက်ဖက်မှာရှိတဲ့မဲမတ်မြို့နယ်ဆေးဥရှိမှာဒီလူမောင်ကိုလူကုန်ကူးမှုသတင်းရဆောင်ဆိုင်နေတုန်းမှာအဲ့ဒီသတင်းရထားတဲ့မော်တော်ယာဉ်ကတားစီးစစ်ဆေးတာကိုရပ်မပေးဘဲနဲ့မော်ဝါဆိုတဲ့ကြီးရွာဘက်ကလမ်းကြောင်းပြောင်းပြီးတော့ထွက်ပြေးသွားပါလေဗျအဲ့ဒီမှာအထိုင်းလူကြီးဘက်ကပတ်စိတ်တိုက်ဆက်လက်လိုက်လံဖမ်းဆီးရမှာမော်ဝါကြီးရွာလမ်းပေးမှာပဲအချိန်လွန်ပြီးတော့လမ်းပေးထိုးရခဲ့ပစ်ကတ်ကားတစ်စီးကိုတွေ့ပြီးတော့ကားရဲ့နောက်ပိုင်းမှာရှာဖွေလိုက်တဲ့ခါမှာတိုးဝဲလိုက်ပါလာတဲ့တရားမဝင်မြန်မာ73ဆိုတဲ့နေရာမှာကြား၄ဦးမ၉ဦးစုပေါင်း73ဦးတို့ထိုင်းနယ်ကြားသောတပ်ဖွဲ့ကဖမ်းဆီးရမိလိုက်ပါတယ်လူပွဲစားကတော့အဲ့ဒီမြန်မာ73ဦးကိုစွန့်ပစ်ထားပြီးတော့ထွက်ပြေးသွားတယ်ဆိုတဲ့အကြောင်းထိုင်းနယ်ကြားသောတပ်ရဲ့သတင်းပြန်ကြားရေးဌာနသတင်းထုတ်ပြန်ထားတာရှိပါတယ
်နယ်ကြားသောတပ်ကတော့လူပွဲစားတွေကိုဖမ်းမိဖို့ကြိုးစားနေတယ်လို့ဆိုပါတယ်။ထိုင်းနယ်စပ်ဒေသအသီးသီးမှာမြန်မာတွေနေ့စဉ်ဝင်ရောက်လာနေတယ်လို့အစုလိုက်အပြုံလိုက်လည်းဖမ်းဆီးခံနေရပါတယ်။အခုဆိုရင်အထောက်ထားလက်မှတ်တွေလုပ်ပေးတဲ့ကာလပြီးဆုံးသွားပြီမဲ့လစဉ်အထောက်ထားမဲ့မြန်မာတွေနေ့စဉ်ဝင်ရောက်လာနေတယ်လို့ထောင်ကနန်းနဲ့ဖမ်းမိနေကြောင်းကိုလည်းထိုင်းနယ်ကြားဆောင်တပ်ကသတင်းထုတ်ပြန်ထားပါတယ်ရှင်။